အလုသမားတွေလွတ်လပ်စွာတင်ပင်ဖွဲ့စည်းနိုင်ခွင့်အပါအဝင်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ရဲ့ပြဋ္ဌာန်းချက်တွေကိုမြန်မာစစ်ကောင်စီနဲ့အလုရှင်တွေလက်နက်ရမယ့်ကိစ္စတွေကိုနိုဝင်ဘာလ4ရက်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်။စစ်ကောင်စီကတော့အောက်တိုဘာ1ရက်နေ့မှာပဲအလုသမားတွေရဲ့တရက်အခြေခံလောက်ခကို7800ကိုတိုးမြှင့်တက်မှတ်ထားပါတယ်။ဒီချိန်ထဲမှာပဲလောအားကောင်းပုံဖြတ်အာဓမ္မစီခိုင်းတဲ့ကိစ္စတွေလည်းစက်မှုစုံတွေမှာတိုးလာတယ်လို့အခြေခံအလုသမားတမကတွေက VWE ကိုပြောပါတယ်။ဒီလိုအလုပ်သမားတွေအပေါ်ဖိနှိပ်မှုတွေအဆုံးသက်ရေး ILO အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာတောင်းဆိုသွားမယ်လို့လည်းပြီးခဲ့တဲ့ဩဂုတ်လ29ရက်မှာအလုပ်သမားတပ်ပေါင်းစုတွေကပြောဆိုထားပါတယ်။အစည်းအဝေးကလည်းရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းမြန်မာနိုင်ငံအလင်းသစ်အလုပ်သမားတမကများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌမတ်တင်တင်ဝေကအခုလိုပြောပါတယ
်။ ILO မှာတော့ဒါဆွေးနွေးမယ့်အချက်တွေကတော့ပေါ့နော်ဒါအဓိကတာတူကြီးမှာ ILO ကလှုပ်ဆောင်ရမယ့်အချက်တွေကိုအဓိကထားပြီးတော့ဆွေးနွေးလိုက်မယ်ပေါ့နော်။အစ်ကျမကတော့မြန်မာပြည်အတွက်ကိုအကောင်းဆုံးရလဒ်တွေထွက်နိုင်ဖို့အတွက်မျှော်လင့်ပါတယ်
။ဒီအစည်းအဝေးမှာ ILO ရဲ့လှုပ်ထုံးလုပ်နည်းတွေနဲ့အညီစစ်ကောင်စီရဲ့ပြက်ကွက်မှုတွေကိုအရေးယူနိုင်ဖို့လဲကြိုးပမ်းနေကြောင်းမြန်မာအနေဦးလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဗဟုအလုပ်အမှုဆောင်ဦးဝေမှုသွင်ကပြောပါတယ
်။အလုပ်သမားနဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းရှင်တွေကြားထဲမှာရှိတဲ့ပဋိပက္ခတွေပေါ့။အလုပ်ခွင့်ရှုပေါင်းခံရတဲ့ပြိပခါကြီးရှိပါတယ်။ဒါရီနိုင်ငံတကာသိဖို့ပေါ့နော်။ဒါကျွန်တော်တို့ရှိကိုအချက်လက်တွေဒါ case by case ပေါ့နော်ပြီးဖို့နိုင်ပါတယ်။ကျွန်တော်တို့ဒါရီဟို case တစ်ခုချင်းဒီကိုကျွန်တော်မှတ်တမ်းနဲ့ထားပါတယ်။ဒီမှတ်တမ်းတွေကိုလည်းပေါ့နော် UN နဲ့ဒီ IRO ကိုကျွန်တော်တို့ကပေါ့နော်ဟိုပို့ဆောင်ပြီးတော့ဒီ IRO ကိုမှတ်တမ်းနဲ့ထားရှိပါတယ်။နောက်တစ်ခုကကြတော့ဒီ IRO Constitution ရဲ့ Article 33ပေါ့နော်ဥပမာ33နဲ့လည်းစစ်ကောင်စီကိုအရေးယူကိုကျွန်တော်တို့ကြိုးစားဆောင်ရွက်နေတာရှိပါတယ
်မြန်မာနိုင်ငံဟာ ILO အဖွဲ့မှာသဘောတူလက်မှတ်ရေးထိုးထားတဲ့လွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်လှုပ်အားအာဓမ္မစီခိုင်းမှုပြဋ္ဌာန်းချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ ILO ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့က2023စက်တင်ဘာလ22ရက်နေ့မှာအတည်ပြုထားပါတယ်ဒါကြောင့် ILO ရဲ့ Article 33ဥပဒေအရစစ်ကောင်စီကိုအလုံးစုံပိတ်ဆို့အရေးယူနိုင်ဖို့လုံခြုံရေးရာအဖွဲ့အစည်းတွေက ILOC ကိုစုပေါင်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ